ရိုဟင်ဂျာဒုက္ခသည်တွေအတွက် WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကအခုကြီးရှော့ချမဲ့အစီအစဉ်ကြောင့်ရိုဟင်ဂျာဒုက္ခသည်တန်းတဲ့ချီပုံမဆိုးရတဲ့အကျိုးဆက်တွေကြုံလာရနိုင်တယ်လို့ရိုဟင်ဂျာလူခွင့်ရေးလှုပ်ရှားသူတွေကသတိပေးပြောလိုက်ပါတယ်။ရန်ပုံငွေရှားပါလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးနေတဲ့အခွင့်အရေးတွေကိုမလ၁ရက်နေ့ကစပြီးတော့18ရာခိုင်နှုန်းရှော့ချမဲ့အကြောင်း WFP ကတောက်ကြာနေကကြေညာပါတယ်။လက်ရှိမှာဒုက္ခသည်တယောက်ဟာလစဉ်ရိတ်ခထောက်ပံ့$12ရနေရာကနေမလကစပြီးတော့တစ်လကို$10သာရရှိတော့မှာဖြစ်ပါတယ်။တစ်လကို $2ရှော့ချလိုက်တာဆိုပေမဲ့အရင်ကတည်းကစားနပ်ရိတ်ခအကူအညီလုံးလုံးလောက်လောက်မရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒါဟာကြီးမားတဲ့အချက်အတည်းဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေဆောင်ရွက်ပေးနေတဲ့အဖွဲ့တွေအတွက်လည်းရိုက်ခတ်မှုတွေပြင်းထန်လာနိုင်တဲ့အကြောင်း WFP ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပုံမထည့်ဝင်ကူညီပေးဖို့အတွက်ဗြိတိန်အခြေစိုက် BROU ရိုဟင်ဂျာအဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်။